ကရှမီးယားဒေသကိုအခြေခံဥပဒေအရပေးထားတဲ့တစိမ့်တစ်ပိုင်းကုမ္ပဏီအုပ်ချုပ်မှုအခွင့်အရေးကိုအိန္ဒိယဆူရကယုတ်သိမ်းလိုက်တဲ့နှစ်ပတ်လည်နေ့မတိုင်ခင်တရက်အလိုမှာအိန္ဒိယအာဏာပိုင်တွေကအဲ့ဒီဒေသတွေအင်ပြင်းမထွက်ရကာဖီယူမင်းကိုထုတ်ပြန်လိုက်ပါတယ်။ဆန္ဒပြပွဲတွေဖြစ်ပွားတော့မယ်ဆိုတဲ့ထောက်လိုင်းအစီရင်ခံစာတွေရရှိလို့အခုလိုကာဖီယူမင်းကိုထုတ်ပြန်လိုက်တာလို့လည်းတာဝန်ရှိသူတွေကတင်းနာနေနှောင်းပိုင်းကပြောပါတယ်။နေ့ရက်တာကြာရှည်မဲ့ကာဖီယူမင်းအောက်မှာအင်္ဂါနေ့ကကရှမီးယားမြို့တော်ရှရီနာဂါကလမ်းတွေကိုတပ်စုချုပ်တွေနဲ့ပိတ်ထားတယ်လို့စည်းဆိုင်တကားတွေလည်းပိတ်ထားရတာကိုမြင်ကြရပါတယ်။မနေ့ဩဂုတ်လ9ရက်နေ့ကကိုဗစ်အုပ်ချုပ်မှုအခွင့်အရေးတွေကိုရုပ်သိမ်းလိုက်တုန်းကလည်းအခုလိုကာဖီယူမင်းကိုထုတ်ပြန်ကြတာဖြစ်ပါတယ်။ကရှမီးယားဒေသမှာအိန္ဒိယအုပ်ချုပ်ရေးကိုစန့်ကျင်စစ်ဆင်နွှဲနေတာအခုဆိုရင်နှစ်ပေါင်း30ရှိခဲ့ပြီးဒီပဋိပက္ခကြောင့်အရသာအများစုပါဝင်တဲ့လူတောင်းချီတည်ဆုံခဲ့ရပါတယ်ခင်ဗျာ။